ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင့်ထည့်ဖို့မှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီးသုံးနေရာပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနိုင်ငံတော်သမ္မတထံတင်ပြချက်အရချင်းပြည်နယ်စီပင်သားရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ်ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးဝင်းမြင့်ကနေချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်သားရရေးဝန်ကြီးစလိုက်အိုင်ဆက်ခင်ကိုရာဇူးကနေနှုတ်ဆက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့တာပါချင်းပြည်နယ်တွင်စီမံကိန်းအကောင့်တွေပေါ်မှုတွေနှောက်နှေးနေတာတွေကြောင့်တာဝန်ကနေနှုတ်ဆက်ခဲ့တာဖြစ်ကြောင်းစီပင်သားရရေးဝန်ကြီးစလိုက်အိုင်ဆက်ခင်ကပြောပါတယ
်အဓိကကျွန်တော်နှုတ်ထွက်တာကတော့ဆက်ကားမြို့ပြစီမံကိန်းရဲ့ဆက်ကားစီတည်ဆောက်မှုရဲ့ဖလန်ရေးဒီရေးစီမံကိန်းပေါ့နော်ဒီလုပ်ငန်းတုံးခုမှာသမဂ္ဂလာအတွင်းအချိန်မီပြီးစီအောင်ကျွန်တော်မဆောင်ရွက်နိုင်တဲ့ကိစ္စမျိုးပေါ်ပေါက်ခဲ့တယ်ပေါ့လေအဲ့ဒီအတွက်ကြောင့်မလို့သက်ဆိုင်ပြည်သူလူထုမှာအခက်အခဲတွေကြုံလာရတာဖြစ်တဲ့အတွက်ကြောင့်မလို့အတူတူဖြင့်ကျွန်တော်ကုကဲမှုအောက်မှာရှိတဲ့နော်ဌာနဒီမှာဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့တာဝန်ယူတာကိုကျွန်တော်အနေနဲ့မိမိသဘောဆက်တာလုပ်ထုတ်ခွင့်ပေးရတာဖြစ်ပါလေလို့
လမ်းမဆက်တွေရေးစီပင်သားရရေးနဲ့လူမှုရေးဝန်ကြီးနေရာ၃နေရာအတွက်အပြောင်းအလဲပြုလုပ်ပေးဖို့ချင်းပြည်နယ်လှုပ်တော်ကနေနိုင်ငံတော်သမ္မတထံဒီလအစောပိုင်းမှာတင်ပြထားရမှာစီပင်ဝန်ကြီးကိုနှုတ်ထွက်ခွင့်ပြုတာလည်းဖြစ်ပါတယ်။ဆလိုက်အိုင်ဆက်ခင်ဟာလူထုအခြေပြုဖွဲ့စည်းမှာလှုပ်ရှားတာဝန်ယူခဲ့တဲ့သူဖြစ်ပြီးတော့2015ရွေးကောက်ပွဲပြီးအနိုင်ရ NLD ပါတီကနေချင်းပြည်နယ်စီပင်သားရရေးဝန်ကြီးဖြစ်တာဝန်ပေးအပ်ခံခဲ့ရတာပါ။စီပင်သားရရေးဝန်ကြီးဟောင်းဆလိုက်အိုင်ဆက်ခင်ကိုရာထူးကနေအနာပေးခဲ့တာနဲ့ပတ်သက်လို့ချင်းမျိုးရဒီမိုကရက်တစ်ပါတီသူရင်မှုနဲ့ဆလိုက်ကျဲဦးဖြစ်ထောင်ကခုလိုမြင်ပါတယ်။
ဒီနောက်ထပ်တဲ့အကြောင်းကြီးဟိုတိတိကျကျမကြည့်နိုင်တဲ့ခါကျတော့လူထုတွေကဝမ်းနေတယ်ပေါ့ဗျာဆိုတော့အကြောင်းပြချက်အကြောင်းရင်းအတိအကျကိုတိထုတော့လူလိမ့်နေခြင်းတဲ့အနိုင်ငံကြီးပြောခါလာဟိုပုဂ္ဂိုလ်ကြီးသူတို့အချင်းချင်းကြားထဲမှာအထူးသဖြင့်ဆော့တော့ဖွင့်နေအစရဖွင့်နေမှာမတည့်ကြလားနောက်ဒီဆော့တော့ဝတ်ထားတဲ့ဒုနယ်မတည့်ဘူးဆိုတော့ပုဂ္ဂိုလ်ကြီးတက်တက်ညာဖြစ်နေတယ်လားကြရရဟိုရှင်းရှင်းလင်းလင်းရှိတဲ့နေလို့ကျွန်တော်ထင်နေပေါ့ဗျာ။ဇာကမနိုင်တာတခုတက်တက်နဲ့ဆိုရင်တော့တိချက်တော့ပူဆူးမဲ့ဝန်ကြီးတွေတော့ရှိနေပါပြီလေ။ကျွန်တော်အဲ့လိုပဲယူဆနေပေါ့ဗျာ
။ချင်းပြည်နယ်လှုပ်တော်ကနေဝန်ကြီး၃ဦးကိုပြောင်းလဲပေးဖို့သမ္မတကိုတင်မြတ်ထားရမှာ။စီပင်ဝန်ကြီးစလိုက်အိုင်ဆက်ခင်ကိုတာနှုတ်ထွက်ခွင့်ပြုတာကြောင့်ဂျန်နဲ့ဝန်ကြီး၂ဦးကိုနေရာလဲသွားဖို့အစီအစဉ်ရှိကြောင်းသတင်းတွေပေါ်ထွက်နေပါတယ်။ဒီလိုသတင်းပေါ်ထွက်နေတဲ့ပုံမှာချင်းပြည်နယ်ဆိုရစံပြူကြီးမွေးမြူကြီးသက်တော်နဲ့တပ်သူဝန်ကြီးဥမာဟင်တာကခုလိုပြောပါတယ
်အဲ့ဒါတော့ကျွန်တော်မသိဘူးဒီနေ့ဟိုသတင်းစာထဲမှာဖတ်တဲ့ဟာနဲ့ဒီတိုင်းပါပဲကျွန်တော်ဘာမှဖတ်ရှင်းမှုမရှိပါဘူးနော
်စီပီဝန်ကြီးစလိုက်အဆက်ခင်ကိုတာဝန်ကနေနှုတ်ဆက်စေခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးချင်းလူသူအခြေပြုဖွဲ့တွေကမှမေးခွန်းထုတ်စရာနေသားတွေရှိနေပါတယ်တီးသိမ်မြို့နယ်လူငယ်သင်းဥက္ကဋ္ဌဂူနုံရှမ်းတွင်ရဲ့အမြင်ကတော့
လုံငန်းတာဝန်မကြည့်ဘူးဆိုတာကတော့ကျွန်တော်အနေနဲ့ပြောလို့ရှိရင်လုံငန်းတာဝန်မကြည့်တဲ့သူကရာအများကြီးရှိပါပဲသူဘာဖြစ်လို့ဖြစ်ခိုင်းတာလဲဆိုတာလဲကျွန်တော်ကတော့မသိဘူးဒါနဲ့သူကလည်းတက်ကြွတယ်လမ်းစားနေနေရာတိုင်းမှာထိမ်မှနေတယ်ဆိုတော့တချို့အတွက်ပဲမနာလို့ဖြစ်မှာပေါ့
ချင်းမင်းရဲ့ဝန်ကြီးတွေနဲ့က NLD ပါတီဝင်မဟုတ်သူဆလိုက်အဆက်ခင်ဟာအကြဖက်လူမှုအဖွဲ့အစည်းကနေဖြစ်ပြီးလူမှုရေးဝန်ကြီးဥပောင်လုံးမင်းထံကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်ပေပါတီဝင်ဖြစ်ဖြစ်ချင်းပြည်နယ်အတွက်တကယ်လို့လုပ်တဲ့လူတွေကိုတာဝန်ခံအပ်ဖို့လိုလားတယ်လို့လဲကိုနှုံရှမ်းတွင်ကပြောပါရယ်နိုင်ငံတော်သမ္မတတဦးဝင်းမြင့်တာဝန်ယူနေတဲ့ကာလအတွင်းမှာပရမစုံပြည်နယ်ဝန်ကြီးတဦးတာဝန်ကနေနှုတ်ဆွေးရတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ပြည်ထောင်စုဝန်ကြီး6ဦးနဲ့ပြည်နယ်ဝန်ကြီးချုပ်3ဦးအပြောင်းလဲရှိနိုင်မယ်လို့လဲအတိမပြုတ်နိုင်သေးတဲ့သတင်းတွေကလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါရယ်သမ္မတဦးဝင်းမြင့်ရဲ့မြန်မာနှစ်သက်ကူမိခွန်ပြောကြားရမှာတော့ပြုပြင်ပြောင်းလဲရေးနဲ့အံကွင်ကွင်မကျတဲ့နေရာတွေမှာလိုအပ်ရင်လိုအပ်သလိုတော်လက်ဆက်မြက်ပြီးတော့အရေးသွေးရှိတဲ့လူစားလဲရွားမှာဖြစ်ကြောင်းကိုလည်းဂရိပြုပြောဆိုထားပါရယ်ခင်ဗျာ